စည်ရဲပရိပခတွေဖြစ်နေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ဒမောဆိုမြို့နယ်အရှိချမ်းအထက်တန်းကျောင်းတစ်ခုမှာမနေ့တုန်းကလေကြောင်းနဲ့တိုက်ခိုက်ခံရလို့အရက်သားပြည်သူတဦးသေဆုံးပြီးတော့၃ဦးထပ်မံနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ရှောင်းပြည်သူတဦးက VOA ကိုပြောပါတယ်။ကြာသပတေးနေ့ကနေဒီကနေ့မနက်ပိုင်းအထိစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြည်သူတွေရှိနေတဲ့နေရာကိုတောက်လျှောက်ပစ်ခတ်နေတယ်လို့ပြောပါတယ်။စစ်တပ်ကနေပစ်ခတ်နေတဲ့နေရာတွေဟာတကယ်တော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမဟုတ်ဘူးလို့အရက်သားတွေကပြောကြတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ဒီမော့ဆိုမျိုးနဲ့အရှိဘက်ချမ်းထီပိုကလိုကျေးရွာအုပ်စုမှာမလ30ရက်မနေ့ကလေကြောင်းနဲ့တက်ခတ်ခံရလို့အရက်သားပြည်သူတဦးသေဆုံးပြီး၃ဦးတည်းမနေ့လဲထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုမျိုးနဲ့အရှိဘက်ချမ်းကနေဘေးလွတ်ရာမှာတိမ်းရှောင်နေတဲ့စစ်ဆောင်အမျိုးသမီးတဦးက VOA ကိုပြောပါတယ်
ကျွန်တော်တို့ဟိုအမေရဲ့ခြံထဲမှာပါနော်၃လုံးတော့ကြာသေးတယ်မင်းကအဲ့အလီသာဆက်ခိုင်းတဲ့နေရာလေဟိုကျွန်တော်တို့အမေမိအထက်ကကြောင်းကဒါလည်းပြည့်စည်နေတော့ဟိုကြောက်ခန်းနေပါတယ်လည်းမှန်စားနေလည်းပွဲတဲ့ဟာလည်းအများကြီးပဲထိခိုက်လာတော့အများကြီးပါပဲဒါပေမဲ့အကုန်လုံးတော့ရှိတော့မမြင်ဘူးပေါ့နော်ရှိလည်းမရှိလည်းဆိုတော့လေဒီဝါရတော့ဟိုကျွန်တော်တို့ကြားလာတော့တယောက်ဒီဝါတယ်၃ယောက်တော့တန်ရာရရှိတယ်အဲ့လိုမျိုးပေါ့
အခုလိုလေကြောင်းကပြစ်ခတ်ခံရတဲ့နေရာတွေဟာရွာကန်အနေချင်းနဲ့စစ်ဆောင်တချို့နေထိုင်တဲ့နေရာတွေဖြစ်ပါတယ်အခုလိုတိုက်ခတ်ခံရတာကြောင့်တချို့ရွာသားတွေဟာဘေးလွတ်ရာကိုထပ်မံပြောင်းရွှေ့တိမ်းရှောင်နေကြရသလိုတချို့ကငွေကြေးအခက်အခဲလမ်းကြောင်းအခက်အခဲတွေကြောင့်ရွာမှာကြံ့နေရသူတချို့လည်းရှိနေသေးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်တွေအနေနဲ့တိုက်ပွဲအတွင်းမှာသူတို့ကြာရှုံးလာရင်မဆိုင်တဲ့နေရာတွေကိုလက်နက်ကြီးပြစ်ခတ်တာတွေလေကြောင်းတိုက်ခိုက်မှုတွေလုပ်လို့ရှိတယ်လို့ဆိုပါတယ်
တိုက်ပွဲရဲ့အဲ့ဒါချမ်းမရှိဘူးတော့လည်းလည်းကြီးဆိုရင်လည်းတမီကုံမမြတ်ဖြစ်တယ်နောက်ပြီးတော့ဒီကြောင်နဲ့လည်းလာတယ်တိုက်ပွဲတွေပါလေမရှိဘူးတော့တခြားနေရာမှာတိုက်ပွဲဖြစ်လဲတော့ဟိုဘက်ကမနိုင်ဒီဘက်ကမင်းလာပဲအထက်အမြဲတမ်းအဲ့လိုတို့ကဖြစ်တယ
်မနေ့ကသူတို့ကြွေးရဘက်မှာတိုက်ပွဲမရှိပဲတက်ခိုက်ခံရတာလို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်လက်နေကြည့်ပြစ်ခတ်မှုတွေကလည်းဒီနေ့မနေ့ပိုင်းအထိပြစ်ခတ်နေသေးပဲလို့ဆိုပါရယ်
တိုက်ပွဲဖြစ်ရကြောင်းအများကြီးဖြစ်မှာမထင်ဘဲမှာတင်းလာလည်းပဲမှာတော့ဖြစ်မှာတော့ဖြစ်တယ်ဒါပေမဲ့ကျမတို့ရဘက်မှာတိုက်ပွဲတော့မရှိဘူးပေါ့ဒါပေမဲ့သူတို့လီနေတော့လာကျင်းနေတယ်အခုလည်းကြည့်နေအခုလည်းကြာနေလက်နေကြည့်ကြတော့ဒီမနေ့ပြန်နိုင်ကြတဲ့9နိုင်တဲ့ရှင်းနိုင်ခွဲ9နိုင်ကြတဲ့လည်းမသိဘူးခုထိစစ်တပ်ရဲ့လက်နေကြီးပြည်တာကြတော့အခုချီတော့မရသေးဘူးပေါ့
မနေ့ကတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့အစည်းတွေဘက်ကဒီနေ့နေကင်းပိုင်းအထိသစုံတရားထုတ်ပြန်တာမရှိသလို VOA ကလည်းဆက်သွယ်လို့မရပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုမရှိဘဲလက်နက်မရှိတဲ့အပြစ်မဲ့အရသာပြည်သူတွေအပေါ်ပြစ်ခတ်တိုက်ခတ်နေတာလို့ဒီမော့ဆိုမျိုးနဲ့အရှိဘက်ချမ်းကနေတင်းရှောင်လာတဲ့စစ်ဆောင်အမျိုးသမီးကအခုလိုဆက်ပြောပါတယ
်ခုပြည့်တဲ့ပြည်သူတွေအားလည်းလက်မရှိတဲ့ပြည်သူတွေလည်းအလိုမျိုးသူတို့စီမှာတိုက်ပွဲနဲ့အပြစ်အနာရှိတဲ့ရဲဘော်တွေမဟုတ်ဘဲနဲ့သူတို့ကအဲ့လက်နက်မရှိတဲ့ပြည်သူတွေကလေးတွေလူကြီးတွေလည်းသူတို့တိုက်ခိုက်နေတော့အဲ့ဒါသူတို့မှဘယ်နဲ့မှမသာခံနေစိတ်ကမရှိဘူးပေါ့နော်ဒီလိုမျိုးလက်နဲ့မရှိတဲ့ပြည်သူကိုပြစ်ခတ်တိုက်ခိုက်ဖို့ကြတော့လုံးဝမဖြစ်သင့်ဘူးအဲ့လိုကျွန်မတို့ဖြစ်နေ
အခုမလာဇန်ကလေးကရှမ်းကယားနယ်စပ်ဒီမော့ဆိုမြို့နယ်ပင်လောင်းမြို့နယ်တွေဘက်မှာရက်စက်တိုက်ပွဲတွေပြင်းထန်နေတာအခုချိန်ထိဖြစ်ပါတယ်။တောင်းနဲ့ချီတဲ့ဒေသကနေလည်းအိုးအိမ်ပြည့်ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ကြရပြီးတချို့ကျေးရွာတွေမှာလူတစ်ယောက်စနှစ်ယောက်စပဲကျန်ခဲ့တယ်လို့ရွာကန်တွေကပြောပါတယ်။စစ်ပြေးဒုက္ခတဲ့အတော်များများဟာအလုတ်ကိုင်းမရှိဝင်ငွေမရှိကုန်စည်တုံးကလည်းအစမတန်မြင့်တက်နေတာကြောင့်စားရေးတောက်ရေးအခြေအနေတွေအတော်လေးခက်ခဲနေကြပါတယ်။တချို့သူတွေကအလူရှင်အဖွဲ့အစည်းတွေကိုပဲအားထားနေရပြီးအခုချိန်မှာအလူရှင်တွေမရှိသလောက်နှဲပါလာတာကြောင့်စားနပ်ရိက္ခာပုံမှုကြက်တဲလာနေကြပါတယ်ခင်ဗျာ။